အာဖရိကတိုင်မှာကြုံရတဲ့အဆိုးအဝါဆုံးပရိပကတ်တွေကိုတိုက်ဖြစ်ဖို့အာဖရိကနိုင်ငံတွေရဲ့ဥဆောင်ကြိုးပမ်းမှုတွေကိုအမေရိကန်ကအားပေးမှဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်စင်ထရယ်အာဖရိကသမ္မတနိုင်ငံကရက်ဆက်လာတဲ့အကြမ်းဖက်မှုတွေတောင်ဆူဒန်နိုင်ငံကအပြန်အလှန်တပ်ဖြတ်မှုတွေကိုဟန်တားဖို့ပူးပေါင်းဆောင်ရွက်ရေးဟာအရေးကြီးတဲ့အကြောင်းလဲအီသီယိုးပီးယားနိုင်ငံရဲ့မြို့တော်အဒစ်စ်အဘာဘာမှာကြာသပတေးကဝန်ကြီးကယ်ရီပြောဆိုခဲ့တာပါခရီးယန်စစ်သွေးကြွရေးတိုက်ခိုက်မှုတွေကြောင့်မွတ်စလင်တွေအိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့ Central Africa သမ္မတနိုင်ငံကအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက် American နိုင်ငံရဲ့ဝန်ကြီးဟာ Africa Union ရုံးချုပ်ကိုလည်းတွားရောက်ခဲ့ပါတယ်။ကြာသပတေးအစောပိုင်းမှာတော့တောင်ဆူဒန်နိုင်ငံကလက်နက်ချေချမြင့်နေပြီဖြစ်တဲ့တိုက်ပွဲတွေအဆုံးသတ်နိုင်ရေးဆွေးနွေးဖို့အတွက် Ethiopia, Uganda နဲ့ Kenya နိုင်ငံရဲ့ဝန်ကြီးတွေနဲ့လည်းတွေ့ဆုံခဲ့တာပါ။နိုင်ငံရဲ့ဝန်ကြီးတွေအားလုံးကတော့တောင်ဆူဒန်မှာတည်ငြိမ်မှုရှိစေဖို့ဥပဒေနဲ့ညီတဲ့အင်အားစုတစ်ခုလိုအပ်နေတယ်လို့လည်းတင်ညီညွတ်ထဲသဘောတူခဲ့ကြပါတယ်။လူပေါင်းတသန်းကျော်ဒုက္ခသည်တွေဖြစ်ထွက်ပြေးနေကြရတဲ့တောင်ဆူဒန်ပြည်ကမှာတာဝန်ရှိသူတွေပေါ်ခီးသွွာလာခွင့်ကတ်သတ်ဖို့နဲ့ဗဏ္ဍာရေးအရာဒဏ်ခတ်ရေးယူမယ်လို့လည်းအမေရိကန်ကသတိပေးထားတာပါ။နိုင်ဂျီးရီးယားနိုင်ငံမှာလူပေါင်းထောင်ချီတည်ဆုံမှုမှာတာဝန်ရှိတယ်လို့ဆွဆွဲထားတဲ့အစ္စလမ်စစ်သွေးကြွတွေနဲ့ညှိနှိုင်းမှုတွေမှာကူညီမယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။